ဆိုမာလီယာနိုင်ငံမှာတော့2022ကစပြီးမိုးကောင်ရင်ရှားမှုဒဏ်အကြီးကျယ်ခံစားရတဲ့အတွက်တည်ဆုံးခဲ့သူဟာအနည်းဆုံး8,000လောက်ရှိမယ်လို့နောက်ဆုံးလေ့လာချက်အစင်ခံစားထုတ်ပြန်ခဲ့တာပါကုလသမဂ္ဂကလင်းများရန်ပုံဝေဖွဲ့ UNCF ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဆိုမာလီယာကျန်းမာရေးဝန်ကြီးဌာနတို့ပါဝင်တဲ့ကော်မရှင်ရဲ့လေ့လာချက်အရ2022 January ကနေ2024 June အတွင်းတည်ဆုံးရသူအရေးအတွက်40ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ပြီးသူတို့ဟာအသက်5နှစ်အောက်ရှိတယ်လို့တွေ့ရပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုစီမံတက္ကသိုလ်သုတေသနဌာနဒုတိယအကြီးအကဲကတော့အခုလိုအများပြားတည်ဆုံးရတာဟာဆိုမာလီယာမှာ5နှစ်ဆက်တိုက်မိုးခေါင်ပြီးစားနပ်ရိက္ခာပြတ်လတ်မှုကြောင့်ဖြစ်ကြောင်းပြောပါတယ်။မိုးကြီးကျယ်ခေါင်မှုဒဏ်ခံရခြင်းမှာရောနောက်ပိုင်းမှာပါဆိုးရတဲ့နောက်ဆက်တဲ့ပြဿနာမျိုးစုံနဲ့ကြုံရတာဖြစ်ပါတယ်။ခိုလုံရ IDB စခန်းတွေမှာလူတွေအဆမတန်များနေတာနဲ့ကောက်ပဲတည်နိုင်မဖြစ်ထွန်းတဲ့အတွက်အငက်ဘေးနေပါကြုံကြရတာပါ။ဆိုမာလီယာဆိုင်ရာ WHO ကိုယ်စားလှယ်ကလည်းအခုလို2022ကနေ24တွင်သေဆုံးသူအဆမတန်များနေတာဟာဆိုမာလီယာအတွက်အရေးပေါ်အကူအညီတွေပေးဖို့လိုအပ်နေပြီဆိုတာသတိပေးနေတာဖြစ်ကြောင်းပြောပါတယ်။ဆိုမာလီယာမှာကျန်းမာရေးဆိုင်ရာအရေးပေါ်ကာကွယ်ပေးမှုတွေပြင်ဆင်မှုတွေအရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့အရေးကြီးကြောင်းလည်းပြောပါတယ်။